ရုရှားကျူးကျော်စစ်နှစ်ပတ်လည်အဖြစ်၈နှစ်ဖေဖော်ဝါရီလကုန်ပိုင်းလောက်မှာငြိမ်းချမ်းရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတစ်ခုပြုလုပ်ဖို့မိမိတို့အစိုးရအနေနဲ့ရည်ရွယ်ထားကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့ကပြောပါတယ်အဲ့ဒီဆွေးနွေးပွဲမှာဖြစ်နိုင်ရင်တော့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကိုညှိနှိုင်းပေးသူအဖြစ်တာဝန်ယူဖို့လိုလားကြောင်းလည်းပြောပါတယ်။ရုရှားအနေနဲ့ကတော့နိုင်ငံတကာစစ်ရာဇဝတ်တရားရုံးမှာအရင်ဆုံးရင်ဆိုင်ပြီးမှသာငြိမ်းချမ်းရေးထိပ်သီးဆွေးနွေးပွဲကိုဖိတ်ကြားခံရနိုင်ပါတယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာက AB သတင်းနဲ့တီးတန့်မေးမြန်းခန်းမှာပြောဆိုခဲ့တာပါ။ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီရဲ့ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ခီးစင်ရဲ့ရလဒ်ကိုလည်းအပြစ်အဝါကျဉ်းနှံ့မှုရှိကြောင်းသူကပြောပါတယ်။အမေရိကန်ရဲ့ Patriot ဒုံးဝင်တုံးအသုံးပြုဖို့အတွက်ပုံမှန်အားဖြင့်တစ်နှစ်သင်တန်းပေးရတာကိုအမေရိကန်အစိုးရကအထူးအစီအစဉ်အနေနဲ့ယူကရိန်းမှာအများဆုံးအသုံးပြုနိုင်အောင်6လအောက်ရောတဲ့သင်တန်းပဲပေးမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနမှပြုလုပ်တဲ့အင်တာဗျူးမှာကူလီဘာကဘာပဲဖြစ်ဖြစ်၈နှစ်2023မှာမိမိတို့ယူကရိန်းဟာစစ်ပွဲကိုအောင်မြင်အောင်တိုက်မှာဖြစ်ပြီးတန်တမာရေးအခန်းကဏ္ဍကလည်းအရေးကြီးတဲ့နေရာမှာပါဝင်မှာဖြစ်ကြောင်းသူကပြောဆိုပါတယ်ခင်ဗျာ